November 3日အင်ကာနီကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဘယ်လိုအနိုင်ရလဲဆိုတာစက်တဘရီနေ့အထိမသိရသေးပါဘူး။သမ္မတအဖြစ်ရွေးချယ်ခံရဖို့အတွက် Electoral Vote လို့ခေါ်တဲ့ကိုယ်စားလှယ်နဲ့290ရရှိဖို့လိုအပ်တာဖြစ်ပြီးအင်ကာနီကကျင်းပတဲ့ရွေးကောက်ပွဲမှာ Democratic Party ကပြန်တဲ့ Joe Biden ကကိုယ်စားလှယ်နဲ့253နဲ့ရပြီးနှိမ့်ဆန်နေပြီဖြစ်ပါတယ်။ Republican Party ကမဲမတမောင်မှုတွေရှိတယ်လို့ဆိုပြီးတရားစွပ်စွဲမှုတွေကိုလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်းမဲရေကက်မှုရပ်ဆိုင်ပစ်ဖို့အတွက်တောင်းဆိုနေပါတယ်။ချက်တပင်းနေညနေပိုင်းအချိန်ထိပြည်နယ်လေးခုမှာမဲတွေကိုဆက်လက်ရေးတွက်နေသေးပါ။အမေရိကန်အရှေ့ပိုင်းကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်နဲ့အမေရိကန်အနောက်ပိုင်းကအရီဇိုနာနဲ့နီဗားဒါးပြည်နယ်တွေမှာရေးတွက်နေသေးဖြစ်ပါတယ်။ကိုယ်စားလှယ်နဲ့214နဲ့ရထားတဲ့သမ္မတထရမ့်ကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲအသားစီးရဖို့အတွက်အလားအလာရှိနေတယ်လို့ဂျိုးဘိုင်ဒန်ကအနောက်ပိုင်းကပြည်နယ်တစ်ခုမှာအသာစီးရဖို့အလားအလာရှိနေတာဖြစ်ပြီးဘယ်သူနိုင်လဲဆိုတာခံမှန်းလို့မရသေးပါဘူး။ဂျော်ဂျီယာပြည်နယ်အတွက်ကိုယ်စားလှယ်နဲ့က16မဲဖြစ်တယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်အတွက်နဲ့က20ရှိပါတယ်။အရီဇိုနာအတွက်ကိုယ်စားလှယ်နဲ့က17မဲရှိပြီးနီဗားဒါးက6မဲရှိတာပါ။